ဒီနေ့လေးရက်နေ့သောက်ဆုံးတိုင်းရောက်သွားပါပြီဒီနေ့ခန္ဓာရဲ့ဒိဋ္ဌံသခါဘလောင်းမှမကြာလိုက်လေးရက်လုံးရပါပြီအဲ့တော့ကြံတဲ့အချိန်လေးတွေကိုသေသေချာချာလေးအားထုတ်လို့ရှိရင်ရပါတယ်ဒီတရားတွေရဲ့ဒီကျင့်တဲ့အပေါ်မှာကိုယ့်ရဲ့အတွေ့အခေါ်အယူဆအရေးကြီးတယ်အတွေ့အခေါ်အယူဆပါရဲ့ဒီဒီတရားကိုလွယ်လွယ်နဲ့အားထုတ်လို့ရတယ်အတွေ့အခေါ်နှဲတဲ့သူကတော့ဒုံးလိုက်ရတယ်ညံမပါတဲ့သူကတော့ကြားတယ်ညံပါတဲ့သူကတော့မကြားဘူးသူစဉ်တို့အတူတူတရားကျင့်တဲ့ဥစဉ်တွေဆရာလေးတွေသူစဉ်တို့ကြောင့်မှရှင်းကျင့်တဲ့အခါကျတော့ဒီတရားတွေကအနောက်မှာရောက်လာတဲ့ကုသင်းရဲ့ဆရာလေးတွေကအရှိရောက်ဝင်ရောက်သွားတယ်။ကုသင်းတို့ကအရင်ရောက်ဝင်မဲ့လို့အနောက်မှာကျန်ရင်ကျန်ခဲ့တယ်။ဘာဖြစ်လဲဆိုတော့ဒီအယူဆညံပိုင်းမှာပွာဝါတဲ့အတွက်ညံတိုင်းတာတယ်လို့ဒီတရားတွေညံညံရက်ကုသင်းတို့ကြတော့ဒီတရားတွေရဝင်မဲ့လို့ညံကောင်းလို့ဒီတရားတွေကိုရခဲ့တာမဟုတ်ဘူးသူစဉ်တို့ကြတော့ဇွဲကောင်းလို့ရဲ့အဲဒီတရားကိုကျင့်လို့ဒီတဏှာသဘောမပေါက်ဘူးမသိဘူးဆိုလို့ရှိရင်မသိမချင်းကိုကျင့်နေတော့တာပဲအချိန်လေးနိုင်ရင်နေ့တွေအကန့်အသတ်မထားတော့ဒီတဏှာလွတ်မြောက်မှသာသူစဉ်တို့အဆုံးနေစားတယ်ဆုံးနေဖုံးတယ်အဆုံးကံလေးထွက်တယ်ဒီတဏှာမလွတ်မချင်းရတော့ဆုံးကံလည်းမထွက်ဘူးဆုံးလည်းမဖုံးဘူးရတော့ပြင့်တော့တာပဲလူစင်းတော့တခါလေကြတော့9ရက်8ရက်လောက်ဆိုသဘောပေါက်ပေါက်တခါလေကြတော့လည်း17ရက်12ရက်လောက်မှသဘောပေါက်အဲ့တော့9ရက်အခါကိုချက်ထိုးပြီးတော့ထားတော့ဘူးမဝင်လို့မရတော့အဲ့လိုစင်းတော့ကျင့်ကြရပါလေတရားတဏှာတဏှာကိုလွတ်မြောက်ဖို့အတွက်ဒါကြောင့်မို့ဒီတရားကြီးကျင့်တဲ့အခါကျတော့တရားရှိမှဒီဆွဲကောင်းမှဒီတရားကြီးရရအဲ့လိုရတဲ့အခါကျတော့လေဒီခန္ဓာကိုပြစ်မှားများလာတော့ဒီခန္ဓာကိုရင်းရဲနိုင်အခုရရှိရတဲ့ဥစ္စာတော့ဒီရုပ်ကြီးကဒီရုပ်ကိုရင်းရဲပါလေဒီတရားကြီးရရမရင်းရဲတော့ကြတော့ရတယ်ကြတာပေါ့ဒီတရားတွေကိုဥစ္စာတို့မရင်းရဲတဲ့နောက်ကတော့ဥစဉ်တို့လည်းကြာခဲ့တယ်။နောက်ဒီယုံတဲ့စိတ်နဲ့ကွဲပြီးတော့သိသွားတဲ့အခါကျတော့ဒီယုတ်ယောက်ဖြစ်တာမဟုတ်ဘူး။စိတ်ယောက်ဖြစ်တယ်။စိတ်ယောက်ဖြစ်တာဆိုတော့အဲ့ဒီစိတ်ကိုတတိထားပြီးတော့ရှုသွားတဲ့အခါကျတော့ဒီစိတ်ပိုင်းကိုယောက်လာရဲ့။အရင်တော့ကတော့ယုတ်ပိုင်းကိုဥသာပေးပြီးတော့ရှုတယ်။ယုတ်ပိုင်းကနေပြီးတော့စိတ်ပိုင်းကိုယောက်။အဲ့ဒီစိတ်ပိုင်းကိုယောက်တဲ့အခါကျတော့စိတ်ပိုင်းကိုရှုဝင်ရှုဝင်နဲ့တပြေးပြေးစိတ်ပြီးပဲရှုလို့လည်းမရတော့ဒီတရားတွေကဒါကျင့်ရင်ကျင့်ရင်လည်းပေါ့သူ့ဘာသူကြောင်းသွားတယ်သူစဉ်တော့ကတည်းကကျင့်ရမယ်တာဝန်ရဥစဉ်တော့တည်းရောဂီတွေရဲ့တည်းကျင့်ရမယ်တာဝန်ရအဲတရားကတော့သူ့လမ်းကြောင်းပေါ်ကိုသူ့ပို့သွားပြီးနောက်ပိုင်းကျတော့ကိုကလမ်းကြောင်းပေါ်ရောက်အောင်ရှောက်ရတာအရင်ဆုံးကတော့တရားတွေနဲ့တို့တင်ပြီးရှောက်ရသရတိနဲ့တွန်းတယ်ပြီးရှောက်လို့လမ်းကြောင်းကိုရောက်သွားလို့ရှိရင်ရှုဘက်ကအဲဥစဉ်တော့ပြောင်းပြရတာမဟုတ်ပါဘူးယောဂီတွေဖြစ်တဲ့အပေါ်မှာဥစဉ်တော့စိတ်လေးတွေပြောင်းပြီးတော့ပေါ်လာသေးတယ်ဥစဉ်တော့ကျင့်ခဲ့တော့မှလည်းဒီစိတ်ရဲ့တက်ကိုပြောင်းသွားတယ်ပထမရုပ်ကိုရှုတယ်အရင်ဆုံးအဲရုပ်ရောက်ဆိုပြီးတော့ရုပ်ကိုမဲပြီးတော့ရှုတာပေါ့ဥစဉ်တော့ရှုရင်းရှုရင်းနဲ့ဒီရုပ်ကြောင့်မဟုတ်ဘူးစိတ်ကြောင့်ဖြစ်ဒီစိတ်ကြောင့်ဒီရုပ်ကဒုက္ခရောက်ပါတယ်လို့သွားပြီးတော့အကြောင်းလို့ဒီစိတ်ရဲ့အကြောင်းသွားလို့ဒုက္ခရောက်တယ်အဲ့ဒီအကြောင်းလုပ်တဲ့စိတ်ကိုသတိထားလိုက်လို့ရှိရင်ဒီအကြောင်းလုပ်တဲ့စိတ်မရှိရင်ဒုက္ခမရောက်ပါဘူးအဲ့ဒီလိုရှုပဲရခံကြတော့ဆရာတော်ရတယ်ပလင်ဘဝနေပြီးတော့ဥစဉ်တို့ကိုသိသိချာချာပြောပြဟောပြအဲ့ဒီလိုပြောပြဟောပြတဲ့အခါကျတော့ဥစဉ်တို့မှာတော့အယုံတွေမပြုတ်သေးတဲ့အခါကျတော့ဆရာတော်ကြီးခေါ်တာကို ဘယ်လိုမှနားမလည်နိုင်ဘူးအခုလိုယောဂီတွေထိုင်တယ်လို့ထိုင်တဲ့အခါကျတော့ဥစဉ်တော့ဝေဒနာတွေတက်ဝေဒနာတွေတက်တဲ့အခါကျတော့ဆရာတော်ရဟောတယ်အဲ့ဒီဝေဒနာတွေတက်တယ်ပူရဲကျင်းတယ်တောက်တယ်ထုံတယ်ကျင်းတယ်ဆိုတာမင်းတို့ရုပ်မှဖြစ်တာမဟုတ်ဘူးမင်းတို့ရဲ့အတွင်းထဲကစိတ်မှဖြစ်တယ်အဲ့လိုအတွင်းထဲကစိတ်မှဖြစ်တယ်လို့ဆရာတော်ကြီးဟောပေးမယ်လို့ဦးဇင်းတို့နားမလည်ခဲ့ပါဘူးနားမလည်ခဲ့တဲ့အတွက်ဒီရုပ်မှပဲရှင်းနေတယ်ဟုတ်ပါဘူးဆရာတော်ကြီးစိတ်မှဖြစ်တယ်ပြောတယ်ငါသိကြတော့ရုပ်မှပဲဖြစ်တယ်ပူရာရုပ်မှဖြစ်တယ်ဒီရှင်းတာတောက်တာရုပ်မှဖြစ်တယ်အဲဦးဇင်းတို့ဒီရုပ်မှပဲရှင်းခဲ့နောက်ကျင့်ရင်ကျင့်ရင်လည်းကိုယ်ကိုယ်တိုင်သိသွားတော့ဒီပူရဲ့ရှင်းတဲ့တောက်တယ်ဒီရုပ်မှဖြစ်တာမဟုတ်ပဲနဲ့စိတ်မှဖြစ်ကြောင်းကိုသိရယ်အဲ့တော့မှဟောပူရဲ့ခြင်းနဲ့တောက်ရယ်ဆိုရင်ငါရုပ်မှဖြစ်တယ်ဆိုရင်ဆရာတော်ကြီးကဒီစိတ်မှဖြစ်တယ်ဆိုရင်အခုမှငါသိရတယ်ဒါဥစဉ်တို့ကျင့်လာတယ်ဆရာတော်ကြီးနဲ့ဆက်ပြီးတော့တွေ့ရအောင်ဥစဉ်တို့ကျင့်ဥစဉ်ဆရာတော်ကြီးနဲ့ဆက်ပြီးတော့တွေ့ရောက24နှစ်ပိုင်း24နှစ်ရတွေ့ပြီးတော့ဒါကဥစဉ်တို့ဆရာတော်ကြီးနဲ့အနည်းကကျင့်ခဲ့ရဆရာတော်ကြီးနဲ့နေကက်ခြင်းနဲ့ဆရာတော်ကြီးနဲ့အနိကမနေခင်တော့ကလည်းအလုံးလုံးဝင်တဲ့တရားစခန်းဝင်လိုက်အိမ်ပြန်ရောက်တဲ့အခါကျတော့လည်းကိုယ့်ဘာကိုဒီတရားတွေကိုကျင့်ကြံအားထုတ်လိုက်တဲ့ဥစဉ်တို့ကျင့်ကြရတယ်။ဒါမဲ့ဒီတရားကိုစွဲသွားတဲ့ယောဂီတယောက်ကြီးအိမ်ပြန်ရောက်လို့ရှိရင်ဒီတရားကိုအားမထုတ်ဘဲနဲ့မနေနိုင်တော့ဘူး။တကယ်တရားပေါ်မှာဆွေးနွေးဘူးဆိုရယ်ယောဂီတရားပေါ့ဒီတရားကိုမကျင့်ဘဲနဲ့မနေနိုင်တော့ဘူးဒါပြည့်တော့ဒီတရားအထုတ်ရတဲ့ခါကျတော့ကိုယ့်ရောက်လာအလုပ်တွေရှုပ်အလုပ်တွေရှုပ်တဲ့ခါကျတော့တရားလည်းကျင့်ခြင်းကျင့်တဲ့အချိန်ကလည်းမရတဲ့ခါကျတော့အလုပ်တွေလို့အလုပ်သိမ်းသွားလို့ညအချိန်ရောက်တဲ့ခါကျတော့အဲ့ရလည်းဝင်ပြီးတော့အဲ့ရလည်းဝင်ပြီးအဲ့တဲ့ခါကျတော့ဒီစိတ်ကအိပ်ပင်မဲ့လို့မပြောဘူး။ဘာဖြစ်လို့မပြောလဲဆိုတော့ဒီတရားကိုသူကတရားဆိုတဲ့အဟာရကလိုနေတာဟုတ်။တရားဆိုတဲ့အဟာရလိုနေတဲ့အတွက်ဒီတရားကိုတစ်ထိုင်မထိုင်ရရင်အိပ်မလို့။အဲ့ဒီတရားကိုထိုင်ပြီးလိုက်မထိုင်ဆိုတာကောင်းမှတဏှာကြီးဘွဲလောက်ထိုင်လိုက်မှဒီစိတ်ကအာသာပြေသွားတယ်။အဲ့တော့မှအိပ်လို့ရတယ်။မထိုင်ဘဲနဲ့အိပ်ဘဝလေးလေးဒီဘဝလေးလေးဘလောက်ပဲအဲ့လိုမပြောခဲ့ဘူးဘုရားတို့ဒီတရားကိုဆွဲသွားတဲ့အခါကျတော့ဒါကြောင့်မို့ဒီတရားကြီးကျင့်ရင်ကျင့်ရင်လေဒီဆရာတော်ကြီးခေါ်တဲ့ဥစ္စာတွေကကိုရောက်မှကိုသိအခုဘုရားတို့ခေါ်တဲ့အပေါ်မှာလည်းယောဂီတွေကိုရောက်မှကိုသိမှာဘုရားတို့တရားခေါ်တဲ့ပြောတဲ့အပေါ်မှာမရောက်လို့တော့ဘာပြောလို့ပြောမှမသိဘူးဘာဟောလို့ဟောမှမသိဘူးအဲ့ဒါလိုဖြစ်ခဲ့ကိုရောက်တော့မှသွားရင်လာရင်လုံရင်ခိုင်ရင်စားရင်တော့ဝင်တယ်သဘောပေါက်သွားတော့မှဩငါသက်သမ်းဝင်တော့ကငါတရားထုတ်ပြတော့ကဆရာတော်ကြီးခေါ်တဲ့ရောက်တယ်ဒီနေရာကိုခေါ်ခဲ့ပါလားဆိုတော့ကိုရောက်မှကိုသိရတဲ့တရားကြီးကိုမရောက်ခင်ကတော့ဘလို့မှမသိနိုင်ပါဘူးအဲ့ဒါကြောင့်ဝန်ကြီးတို့လည်းဆရာတော်ကြီးပြောတယ်ကိုယ်တိုင်မသိဘူးမရောက်သေးတော့မသိရဘူးတော့ကျင့်ပါများတော့ကိုယ်တိုင်ရောက်တော့မှဒီပူရဲ့ခြင်းနဲ့တောက်ရဆိုတာစိတ်မှဖြစ်တယ်ဆိုတာအဲ့တော့မှသိရအခုလိုထိုင်လိုက်တဲ့အခါကျတော့အချိန်လေးတွေကြာလာတယ်45မိနစ်တဏှာကြီးလောက်ကျတော့အောက်ဝါမှာနဲ့ကာယကိုယ်နဲ့ထိတွေ့မှုကြာတဲ့အခါကျတော့အောက်မှာရုပ်ကဖောက်ပြန်တယ်ဒီရုပ်ရဲ့သဘာဝဖောက်ပြန်လာတဲ့အခါကျတော့သူကျန်တော့ရမနှောရဲ့အစိတ်လေးကပူတယ်လို့သင်ညာသွားပြီပူတယ်လို့သင်ညာပြီတော့ပူရာခံစားရတင်းတယ်လို့သင်ညာသွားပြီတင်းတာခံစားရဒီမနှောထဲမှာသင်ညာပြီးနေမနှောထဲမှာသင်ညာပြီးရတဲ့လေကိုယ့်ဘာကိုပြန်တွေ့နေရမနှောရဲ့အစိတ်လေးကထုံတယ်လို့သင်ညာပြီးထုံတယ်လို့ခံစားရအောက်တယ်လို့သင်ညာပြီးအောက်တာခံစားရကြက်တယ်လို့သင်ညာပြီးကြက်တာကိုခံစားရအဲ့ဒါလိုပြန်ပြီးသွားတဲ့အခါကျတော့ဟောတင်းနဲ့တောက်တယ်ဆိုတာရုပ်မှာပါမဟုတ်ပဲရုပ်ကဖောက်တယ် အဲ့ဒီပေါက်ပြန်တဲ့အပေါ်မှာငါရဲ့အတွင်းနဲ့နံတရားလေးရဲ့ပညာလေးလိုက်တဲ့ပညာလေးလိုက်တဲ့လို့တော့ခံစားရတယ်။အဲ့တော့မှအတွင်းရဲ့စိတ်လေးတွေကိုကျန်ပြီးတော့သိလာရဆိုတဲ့ဒီအတွင်းရဲ့စိတ်လေးတွေကိုဘယ်လိုလုပ်ပြရလဲဆိုတော့အဝါမှနဲ့ကာယကုန်နဲ့ထိတွေ့မှုကြတဲ့အခါကျတော့စိတ်တစ်စိတ်ရသွားပြီးတော့ထွက်ကြည့်အကြောင်းကားလို့အဲအကြောင်းကားလုပ်တဲ့စိတ်ကိုမရှုမိလိုက်တဲ့အတွက်သင်ညာပေးတဲ့စိတ်ကဖြစ်ကတင်းနေတော့တယ်သင်ညာပေးတဲ့စိတ်ကဖြစ်ကအဲ့ဒီသင်ညာပေးတဲ့စိတ်ကိုသတိမထားမိလိုက်တဲ့အတွက်ခန္ဓာရဲ့ဝေဒနာခန္ဓာဆိုတဲ့စိတ်ကဖြစ်ပေါ်လာပြီးတော့ခန္ဓာရဲ့အဲ့တော့ဝေဒနာခန္ဓာကိုသတိထားပြီးတော့မရှုမိလိုက်တဲ့အခါကျတော့အဲဟိုနဲ့လျှောက်ပြီးဒီနဲ့လျှောက်ပြီးလျှောက်ပြီးတဲ့စိတ်လေးပေါ်လာတယ်ဝိညာဏခန္ဓာဆိုတဲ့စိတ်လေးကဆိုရင်တော့ဒီခန္ဓာမှာသိရကြတော့ဒီသင်္ခါရခန္ဓာလည်းမတွေ့ဘူးသင်ညာခန္ဓာလည်းမတွေ့ဘူးဝေဒနာခန္ဓာလည်းမတွေ့ဘူးဝิญญาณခန္ဓာလည်းမတွေ့ဘူးဆိုရင်တော့ခန္ဓာမှာတိုက်ရိုက်တွေ့ရကြတော့အဲဒီရုပ်ပေါက်ပြန်လာလို့ရှိရင်အတွင်းထဲကစိတ်လေးတွေရဟိုကြည့်ကြည့်လျှောက်ကြည့်ဟိုရှာလျှာလျှောက်ကြတယ်ဒါတော့တွေ့သင်္ခါရခန္ဓာမတွေ့ဘူးအဲ့ဒါကိုဆရာတော်ကြီးကသင်္ခါရခန္ဓာလို့ပြောလို့ဦးဇင်းတို့သင်္ခါရခန္ဓာလို့ဒီခါပြန်ပြောပြရဲ့။နောက်ဒီခန္ဓာမှာအဲ့ဒါလိုပေါက်ပြဲတဲ့ပုံမှာကိုကြည့်ကြည့်ကြည့်ဆောက်ကြည့်ရင်လည်းကြည့်ပါများလားတော့ကြည့်ရင်ကြည့်ရင်လည်းအတွင်းထဲကစိတ်လေးတွေရဲ့အဲဒါပူတာတယောက်သာတင်းတာတယောက်သာကြက်တာဟိုလိုက်ပြီးတော့လှုပ်အဲ့ဒီစိတ်တော့တွေ့တယ်ခန္ဓာထဲမှာသင်္ညခန္ဓာမျိုးတွေ့လို့သင်္ညခန္ဓာဆိုတာအဲ့ဒါလိုလှမ်းပြီးတော့လှုပ်နေတာကိုသင်ညာခန္ဓာလို့ပြောတာတော့ဟုတ်တယ်။အဲဒါသင်ညာပြီးပြီးတဲ့အခါကျတော့သင်ညာပြီးတိုင်းပြီးတိုင်းပုံကစိတ်ကြီးတွေရဲ့လှိုင်းပြီးတော့ခံစားတယ်။တင်းတယ်လို့သင်ညာပြီးရင်တင်းတာခံစား။တောက်တယ်လို့သင်ညာပြီးရင်တောက်တာခံစား။ကြိုက်တယ်လို့သင်ညာပြီးရင်ကြိုက်တယ်လို့သွားပြီးတော့ခံစားရဲ့။အဲဒီလိုခံစားတဲ့စိတ်တော်တွေ့တယ်။ဥစဉ်တို့ဝေဒနာမတွေ့ဘူး။ဒါပဲလေတော့ဒီတရားတွေကခန္ဓာမှာပေါ်ပြတဲ့အောက်တာကိုဒါထိုက်ရရှိอยู่ပါတယ်။ထိုက်ရရှိอยู่ရဆိုတော့ဥစဉ်တော့အပေါ်ကနေပြီးတော့သင်ညာတွေလိုက်ပြီးတော့ပြီးတဲ့အပေါ်မှာတရားကျင့်တဲ့ယောဂီတွေကလိုက်သင်ညာပေါ်မှာရှောက်ပြီးတော့လိုက်တဲ့အတွက်ခန္ဓာတွေကိုဟိုမရောက်နိုင်ဖြစ်အဲ့ဒီသင်ညာတွေကွာသွားတော့မှခန္ဓာပေါ်မှာထိုက်ရရောက်ပြီးတော့ပြန်ရှုလို့ရတယ်။ဒါမိမိတို့လည်းတရားအထုတ်တယ်ယောဂီတွေအဲ့လိုတရားအထုတ်တဲ့အခါကျတော့မိမိတို့ထိုင်တိုင်းတွေ့နေတာကိုယ်စိတ်ရဲ့ဟိုရှားဒီရှားအဲ့ရှားတဲ့စိတ်လေးကိုပြန်မရှုမိအဲ့ရှားတဲ့စိတ်လေးမရှုမိလိုက်တဲ့အခါကျတော့ကိုယ်ချင်းချင်းချင်းဒီထိုင်တဲ့ဒီရုပ်ရင်းဖောက်ပြန်လာရပေါ့ဟိုရှားဒီရှားဟိုချင်းချင်းချင်းအဲတင်းတယ်လို့ရှောက်လို့ထုံတယ်လို့ရှောက်လို့ဒါလေးတွေတော့တွေ့တယ်အဲ့ဒါကိုပြန်ရှုအောင်မှမသိကြဘူးကိုယ်စိတ်တော့တွေ့ဒါဥစဉ်တို့မရှုခဲ့တယ်လို့မရှုမိခဲ့တယ်လို့ယောဂီတွေလည်းမရှုမိဘူးဆိုတာဥစဉ်တို့တွေ့လို့ရတယ်။ဒါပြည့်ရဆိုတော့ဥစဉ်တို့တရားဆိုတော့အကောင်လိုက်မြင်ရမှချင်းနေတယ်။လောကတွေကလည်းအကောင်လိုက်မြင်ရမှချင်းနေ။အတုံးခိမြင်ရမှချင်းနေ။အပြင်းသက်ကြတော့အကောင်လိုက်လည်းမမြင်ရဘူး။အတုံးခိလည်းမမြင်ရဘူး။သူရဖြစ်ပေါ်တဲ့သဘောလေးတွေကိုတတိထားပြီးတော့ရှုသွားရအဲ့ဒီလိုသတိထားပြီးတော့ရှိပါတယ်မှာဒီတရားအထုတ်တဲ့ယောဂီကြီးကိုဖြစ်လာတဲ့အပေါ်မှာသတိထားပြီးရှုလိုက်လို့ရှိရင်ချုပ်ချုပ်ပါရင်ပူတယ်လို့သင်ညာပေးတဲ့စိတ်လေးပေါ်လာတယ်ပေါ့အဲ့ပူတယ်လို့သင်ညာပေးတဲ့စိတ်ကိုသတိထားလိုက်သတိထားလိုက်ရင်ပူတယ်လို့သင်ညာပေးတဲ့စိတ်ကပြတ်တဲ့အခြေရောက်ပါပူတာမခံစားရတော့ဘူးအဲ့ထုံတယ်လို့သင်ညာပေးတယ်အဲ့ထုံတယ်လို့သင်ညာပေးတဲ့စိတ်ကိုသတိထားပြီးတော့ရှုလိုက်သတိထားပြီးတော့ရှုလိုက်ရင်အဲ့သင်ညာပေးတဲ့စိတ်ချုပ်သွားလို့ရှိရင်မခံစားရဘူးဒါရှုတဲ့ယောဂီဆိုလို့ရင်သူသိတယ်ကိုသတိထားလိုက်တာနဲ့ချုပ်သွားဘာမှမရှိတော့ကိုသတိထားလိုက်တာနဲ့ဒီချုပ်တဲ့အခဲရောက်သွားရင်ဘာမှမရှိတော့အဲ့ဘာမှမရှိတော့တဲ့အတွက်ဒီတရားအထုတ်တဲ့ယောဂီကအဲဒီဒုက္ခတွေကိုမခံစားရဘဲနဲ့လွတ်ကြောင်းလွတ်ကြောင်းလေးတွေပြရရသွားရဲ့ဒါကြောင့်မို့ဦးဇင်းတို့ပြတယ်လေအပြင်ကိုပြတာမဟုတ်ပါဘူးဦးဇင်းတို့ပြတဲ့တရားဒီခန္ဓာထဲမှာတိုက်ရိုက်ပြอยู่ပါ ဆက်တိုင်းရင်ကြရင်လည်းခါကြတော့ဒါအတိတ်ရဲ့ပါရမီရှင်နဲ့လည်းဆိုင်ပါလေသူမျိုးအတိတ်ကပါရမီရင့်တန်ရင်ညစ်တန်လည်းတော့ဒီစရာတွေကိုဉာဏ်ဉာဏ်သိရသူစင်းတို့လည်းရှင်းတယ်ရှင်းရတဲ့တော့အဲ့ဒါလိုအလုံးလုံးနဲ့ရှင်းတာပဲသခန်းဝင်လိုက်အိမ်ကျရောက်လိုက်ရှင်းလိုက်အဲ့ဒါလိုပဲနေနေခဲ့အဲ့လိုနေနေခဲ့တဲ့အခါကျတော့ကိုယ်စင်းတို့အိမ်မှာအလုံးလုံးနဲ့ရှင်းရှင်းရင်ရှင်းရင်လည်းဒီလိုပဲတရားအားထုတ်တော့ဘောအထုတ်ရင်းနဲ့ဒီနေ့ခဲ့ပတ်ကိုယ်စင်းအဲ့ရနိုးအဲ့ရနိုးပြီးတော့ဒီအပေါ့သွားတာပေါ့ကုရိတဲ့သွားအပေါ့သွားတဲ့အခါကျတော့နေ့တိုင်းနဲ့ဒီလိုပဲသွားတာပါပဲသွားတဲ့အခါကျတော့အဲ့ဒီတနည်းကြတော့အဲ့ဒီအပေါ့သွားတာကိုตาလေးကြည့်ကြည့်တဲ့အခါကျတော့မမြင်တော့ဘာမြင်လဲဆိုတော့အဲအောက်ကဒီရေတွေလည်းရေမမြင်တော့မြေကြီးတွေကြည့်တော့လည်းမြေကြီးတွေမမြင်တော့အပင်တွေရှောက်ကြည့်တော့လည်းအပင်တွေမမြင်တော့ဘူးအဲ့တော့ကိုယ့်ကိုယ်ဘယ်လိုဖြစ်လို့ဖြစ်နိုင်လဲရှားပြီးတော့မမြင်တဲ့အခါကျတော့အဲငါတို့ဒုက္ခရောက်ပြီယူပြီးတာမဖြစ်ဘူးကိုယ့်ကိုယ်ဆရာသမားနဲ့လည်းဝေးတော့ဆရာသမားနဲ့ဝေးတဲ့အခါကျတော့အစတော့ကိုယ်သစ်ပင်တွေမြင်တယ်ရေတွေမြင်တယ်မြေကြီးတွေမြင်တယ်သဘာဝတွေမြင်တယ်ခွေးတွေကျက်တွေမြင်တယ်အခုခွေးတွေကျက်တွေလည်းမမြင်ဘူးသဘာဝတွေလည်းမမြင်ဘူးအပင်တွေလည်းမမြင်ဘူးမြေကြီးလည်းမမြင်ဘူးမမြင်တဲ့အခါကျတော့စိတ်ကကိုယ့်ကိုယ်ဘယ်လိုဖြစ်လို့ဖြစ်မှမသိတော့ငါတော့ဒီတိုင်းနေလို့ရှိရင်တော့ယူပြီးငါဘာမှလည်းမလုပ်တော့ဘူးဘယ်လိုရှုလို့ရှုရမှလည်းမသိဘူးဥစဉ်ဖြစ်ခဲ့ပါလေအိမ်မှာကျင့်ရင်လုံရင်ကြိုင်ရင်လည်းကျင့်နေတော့အဲ့ဒါလို့ဖြစ်တဲ့အချိန်စိတ်ကတော့တစ်ခါစိတ်လေးတစ်ခါတောင်းကြတယ်အခုနေဆရာတော်ကြီးနဲ့တွေ့ရရင်ကောင်းတယ်ညီမလေးဆရာတော်ကြီးနဲ့မတွေ့ရတော့မှဆရာလေးတွေနဲ့တွေ့ရရင်ကောင်းတယ်ပေါ့အဲ့ဒါလိုဖြစ်နေတဲ့အချိန်မှာတရက်လောက်ဥစဉ်ဖြစ်ပလိုက်တရက်လောက်ဖြစ်ပြီးတော့ညဘက်ပိုင်းရောက်တဲ့အခါကျတော့ဒီအခုတရားဟောပြီးရဲ့ဆရာကြီးတို့ခင်မရဲ့ဥစဉ်အမဒီမှာပါလာတယ်အဝိညာဉ်ဆိုတဲ့တော်ပညာရဲ့ပါလာတယ်ပါလာတဲ့အခါကျတော့ဥစဉ်ဥစဉ်ဖြစ်ကြောက်တာဥစဉ်ပြောတော့ဘောဥစဉ်ပြောပြတဲ့အခါကျတော့ဆရာကြီးဒေါက်ခင်မရကောင်းတယ်တရားကြီးတရားကြီးဖြစ်တာကောင်းတယ်အဲ့တော့ဆောင်းအောင်လိုက်အဲ့ဒီကောက်စားဆောင်းအောင်ရှုဒါပဲပြောတယ်ဒါမှလည်းပြောရတာဘူးအဲ့တော့ဥစဉ်အဲ့ဒီကိုဖြစ်တဲ့အောက်ဆောင်ကိုတတိထားပြီးတော့နေရတာပဲဥစဉ်မှာဒါပြလဲဆိုတော့ဥစဉ်အဲ့ဒါလိုမြင်တဲ့အချိန်မှာဘာသွားမြင်လဲဆိုတော့သူကဒီရေကြည့်နေခြင်းမမြင်တော့ဘူးအမောင်လေးတွေပဲမြင်တယ်အဲကိုမြင်ကြည့်ကြည့်တော့လည်းမြင်ကြည့်မမြင်ဘူးအမောင်ပဲမြင်တော့အပင်ငယ်ကြည့်တော့လည်းအပင်မမြင်အမောင်တွေပဲမြင်တော့အဲဒီခွေးတွေကျက်တယ်ကြည့်ရှင်းတဲ့ရတော့ခွေးတွေကျက်တယ်လို့သင်ညာကျက်တယ်နောက်တဲ့မြင်ခွေးတွေကျက်တယ်မြင်တယ်လားအမောင်မြင်တယ်လားမြင်တော့ရှင်းတဲ့ရမဖြစ်တတ်တော့ခွေးတွေကျက်တယ်မြင်တယ်လို့ဖြေလို့မရတော့အမောင်ပဲမြင်တယ်လို့ကြည့်ပြပြီးတော့ပဲဖြေလို့ရတယ်။အဲ့တော့ကိုယ့်ကိုဘာဖြစ်လို့လဲဖြစ်မှမသိဘူး။ဖြစ်မှမသိကြတာကတည်းကဥစဉ်တော့လေအလုံးလုံးကလည်းမပြတ်ဘူး။ဘာဖြစ်လို့ဥစဉ်ကငါးသားတည်းရဲ့ညက်တည်းရဲ့စကားတည်းရဲ့သိတာရောရိပ်နေတာပဲ။အလုံးကတော့လွတ်နေတာပဲ။သုတ်ပေမဲ့လို့ဟိုတစင်ခိုင်းတယ်တစင်မပါဘူး။အမုံလေးအမုံလေးပဲပါတယ်။ဟိုစကားရိပ်တယ်စကားမပါဘူး။စကားလည်းမပါဘူး။အမုံလေးပဲမြင်ပြီးတော့အမောင်လေးပဲပါတယ်ဒါလက်လည်းတကယ်မသိဘူးဒါအဲ့တော့အဝစီအလုပ်လည်းမပြည့်ဘူးတခါရကိုဒီတဘိုးကျင်နဲ့ညက်တွေထိုင်ဘုပဲတထောင်ပြေးပဲဆိုအမောင်လေးထိုင်နေတဘိုးကျင်လည်းမပါဘူးအမောင်လေးပဲပါတယ်အဲ့ဒါဦးစင်တခါရဘလောက်နေရလဲဆိုတော့သုံးရက်ကျော်နေရသုံးရက်နဲ့တမွန်တက်လောက်နေရအဲ့သုံးရက်နဲ့တမွန်တက်လောက်နေရတဲ့အခါကျတော့အဲ့သုံးရက်နဲ့တမွန်တက်လောက်ရောက်လေရောက်ပါအောင်ဖြတ်ဆိုအခုလိုပြန်နေတာပဲမင်းဒီတိလရှင်မြင်တိလရှင်ဟောကြည့်မြင်ဟောကြည့်တကမြင်တကတကမမြင်တကမဒီလိုပဲပြန်နေတာပဲမြင်မြင်မဲ့လို့ဟိုမှာသုံးရက်တိုင်တိုင်းမြင်နိုင်တဲ့အမောကဥစ္စာဆွဲမိဆွဲမိနေတဲ့ဘုရားဒ ဒီဘက်ဘင်းကိုပြန်လာပြီးတော့ဒီစုပေါ်လာတဲ့အခါကျတော့ဒီဘက်ဘင်းမှာပေါ်လာတဲ့စိတ်ကပူလောင်တယ်။အခုတက္ကာလို့သိတဲ့စိတ်၊တက္ကမလို့သိတဲ့စိတ်၊ပုံကြီးလို့သိတဲ့စိတ်၊တိလရှင်လို့သိတဲ့စိတ်၊ခွေးတွေကြက်တွေလို့သိတဲ့စိတ်အဲ့ဒီစိတ်တွေပေါ်လာရင်ဉာဏ်ထဲမှာပူလောင်နေရဲ့အဲကိုယ်ဟိုဘက်ကအမုံမြင်တဲ့စိတ်နဲ့ပြန်ကပ်နေလိုက်ရင်ပြန်ပြီးတော့စိတ်လေးကချမ်းသာလာတယ်။အဲ့တော့ကိုယ်စိတ်ကဟိုဘက်ရောက်လိုက်ဒီဘက်စိတ်ပြန်ဖြစ်လိုက်အလွန်ဆွေးနေတယ်။ဆွေးဆွေးနေနောက်ပိုင်းကျတော့ဒီဘက်ဘေးကစိတ်နဲ့မနေတော့ဘူး။ကိုယ့်ဘက်ကပုံမှန်မြင်ခဲ့တဲ့စိတ်နဲ့ပဲနေတော့တဲ့အခါကျတော့ဒီဘက်ဘေးမှာပူလောင်သောကရောက်တဲ့စိတ်တွေမရှိတော့ဘူး။ဒါကြောင့်မို့လို့ဆိုရင်ဒီတရားကြီးအထောက်အထားရတဲ့အခါကျတော့ကိုယ့်စိတ်ကိုကိုယ်ပြောင်းပြီးတော့နေတိုင်းရင်သောကနေနေ။ဒါပဲလေဆိုတော့မြင်တဲ့အပေါ်မှာအဲ့ဒီချိုးတဲ့လိုက်တဲ့သွားပြီးတော့နေချိုးတဲ့လိုက်တဲ့နေပူလောင်ရတယ်သောကရောက်ရတယ်အဲဒီဘက်ဘေးကအမုံနဲ့ကြည့်လိုက်လို့ရှိရင်ချိုးတာလည်းမရှိတော့ဒီမင်းကလေးယောက်ျားလေးမရှိတော့ဒါပဲလေဆိုတော့အမုံဖြစ်သွားတဲ့အတွက်တဏ္ဍာန်တွေကြောက်သွားတာပေါ့အဲ့တဏ္ဍာန်တွေကြောက်အောင်မတော့သောကတွေနေရအဲ့ဒါနဲ့ပဲဦးဇင်းတို့ကြံပြန်ကပ်နေရအဲစိတ်ကတော့ကွဲသွားတာပေါ့ဒီဘက်ဘေးကပြန်ပြီးတော့ပေါ်လာတဲ့အသိစိတ်တွေအဲတောကရောက်ရတယ်ဒီဘက်ဘေးကကိုယ်တရားကျင့်လို့မြင်တဲ့အမြင်သိတဲ့အသိနဲ့နေရင်ချမ်းသာအောင်ချမ်းသာတာနေရတယ်အဲ့တော့ချမ်းသာတဲ့စိတ်နဲ့ပဲနေရတယ်ပူလောင်တဲ့စိတ်နဲ့မနေတော့ဘူးဒါကြောင့်မို့ဒီတရားတွေကိုလေယောဂီတွေကိုကျင့်လာကျင့်အာမငယ်နေဆိုတာဥစ္စေတို့ကိုယ်တိုင်းနေဒီစိတ်နည်းတွေပြောင်းပုံပြောင်းပုံလေးကိုရှိခဲ့လို့ဥစ္စေတို့ဒီလိုပြန်ပြီးတော့ပြောပြဟောပြတတ်တာပဲသာဝေဥစ္စေတို့ဒီကျင့်တဲ့အခါကျတော့လေကျင့်တဲ့အခါကျတော့ကိုယ့်အရာတွေရောက်ကျင့်တာပဲဥစ္စေတို့ကျင့်တဲ့အခါကျတော့ဒီစိတ်တွေစီအမျိုးမျိုးစဉ်တို့သိခဲ့ရပါလေဒီအိတ်ရင်းနဲ့ပဲညအိတ်ရင်းနဲ့အဲတကတ်လေကြလို့ရှိရင်ဟိုယင်နဲ့ပြီးတော့ယင်မုန်းတယ်လို့ကာရရှုလို့မရရှောက်လို့မရရှုလို့လည်းမရဘူးရှိုက်လို့လည်းမရဘူးအဲ့လိုရှင်မုန်းတယ်လို့ရှူလို့မရရှိုက်လို့မရပါနဲ့ဖြစ်ရင်ဖြစ်ရင်လည်းအဲ့ဒီစိတ်တွေချုပ်ပြီးတော့နေခဲ့ရတယ်သူစင်တို့ဒီစိတ်တွေတခါတလေကြကတဲ့ပေါ်မှာအဲ့နေတယ်လေအဲဒီရုပ်ကအပြင်ထဲမှာယင်ထဲမှာကျက်ဆုပြီးတော့နေတယ်ကျက်ဆုပြီးတက်လာတဲ့ခါကျတော့အတက်ကရှူလို့မဝရှူလို့မဝတဲ့ခါကျတော့ဒီရုပ်ကဟိုရောက်ဒီရောက်ဟိုကန်ဒီကန်လောက်နေတာပဲတော့တဲ့အခါကျတော့အဲ့တော့ပဲသတိထားပြီးတော့နေရအဲ့တော့သတိထားပြီးတော့နေနေကတဲ့မောကနေပြီးတော့တခါတည်းအကျော်ဆွဲတယ်လို့တခါတည်းဒီရုပ်ကထန်ဖြစ်ဒီကံလေးမျိုးကြီးအကျော်ဆွဲတယ်လို့အဲ့တော့အကျော်ဆွဲရင်လည်းကတဲ့မောပြုတ်ပြဖုတ်ကိုပြုတ်ပြပြုတ်ပြတဲ့အတိုင်းဆောင်းအောင်လဲရတာပဲအဲ့ဒီအကျော်ဆွဲလို့ကုံတဲ့အထုကိုလိုက်ရအဲ့ဒီဒီကံလေးအကျော်ဆွဲတယ်လို့ဆွဲရင်လည်းဖြစ်ရင်လည်းတဖြည်းဖြည်းငြိမ်ပါလေ။ငြိမ်ပြီးတော့ဒီအကျိုးဆွဲတဲ့လိုဖြစ်တာလည်းရက်လည်းရောဘဝစိတ်ထရတယ်မယ်။အဲ့လိုရင်းယူပါလေ။တရားအထုတ်တဲ့ယောဂီလည်းမကြောက်ပါဘူး။အဲကြောက်လို့ရှိရင်တော့အဲ့ဒီနေရာမဆုံးလို့ရှိရင်တော့အတိတ်ကပြန်ပြန်ဆက်ရတယ်။ဒါဥစဉ်တို့လည်းဒီတရားရဲ့ကျင့်ခဲ့တဲ့အခါကျတော့အဲ့ဒါလိုတဏှာတဏှာရောက်လို့ရှိရင်ဆုံးအောင်လိုက်ယူပါလေ။ကျင့်ခြင်းအရင်နဲ့လည်းကတဲ့ပေါ်မှာဖြစ်ခဲ့တာဒီဒါဥစဉ်တို့ဒီတရားကြီးကျင့်တဲ့အခါကျတော့တခါတလေကျတော့ကြားမရည်မကောင်းမကောင်းတဲ့အခါကျတော့လည်းဒါဥစဉ်တို့ဖြစ်ခဲ့တာပဲဒီဘင်းနဲ့ကြုံခဲ့တယ်ဒါမှဒီတရားကြီးကျင့်ရတော့အဲသူ့ဘာသူလာပြီးတော့ပြင်မဲ့လူကပေါ်တာပဲဥစဉ်တို့ပဲဥစဉ်တို့ဒီဟိုဒီအုံတော့ပြေကျော်ခဲသွားတော့မှဆိုလို့ရှိရင်ဥစဉ်ကတဲ့ကိုတုံးနေတာပဲအကျော်ဆွဲရသူစင်ကြပဲပြန်ရောက်လာတာဟို6 9နိုင်ပဲ6နိုင်တော့အเจ้าကိုပြန်ရောက်အเจ้าကိုပြန်ရောက်တဲ့အခါကျတော့ဒီဦးစင်အိတ်တွေတော့မတင်နိုင်ဘူးတော့ဘယ်သူလာထိတ်လို့ထိတ်ရောလဲမသိဘူးအခန်းထဲကိုအိတ်တွေတော့မဆွဲနိုင်ဘူးအဲ့တော့ခတိမရောက်လဲရောက်ဦးစင်တက်တက်လာလို့အတိကနေတဲ့အခါကျတော့တခါတည်းရုပ်ပါလေအကျော်ဆွဲနေဘာဖြစ်လို့လဲအကျော်ဆွဲရလဲဆိုတော့ဒီသွေးကြောတွေကပိတ်နေတဲ့အခါကျတော့သွေးတွေက၆၆တူးနေတာဟုတ်သွေးအကျော်ထဲမှာ တကူးရတိုးနေအခုနေဆောက်ပြီးတော့တိုးနေတယ်ဟိုအတကုံတိုးနေရခါကျတော့မသိရောအကျိုးဆွဲတာပေါ့လောကလိုပြောရရင်ဟိုမှာတော့မဟုတ်ဘူးသူကြောင့်နေပြိနေတော့တိုးတဲ့သွေးတွေကသူတို့ပုံမှန်တယ်ပတ်လို့မရတော့တိုးလို့ရတော့ဆောက်ရုံးနေတယ်အဲ့တော့အကျိုးဆွဲသလိုထဏထဏဖြစ်နေတယ်ဒါလည်းအေးရင်မိကြများသွားတာဟိုသူစင်တော့ဟိုစင်ကပုံမှန်တရားတွေပြတောက်ချောက်တရားကိုအေးရင်မိနောက်ကြောင်းပြန်လာတော့လေကားပေါ်မှာတလန်းလုံးအေးရင်မိအဲ့လိုအေးရင်မိတဲ့အခါကျတော့အဲ့ဒီအေးမိပါများတဲ့အခါကျတော့ဒီအုံနောက်ပြီးတော့ခဲသွားအုံနောက်ပြီးတော့ခဲသွားတဲ့အခါကျတော့ဥစဉ်အာယုံစုံနေဆက်မဆန်းနိုင်ဘူးဆက်မဖုံးနိုင်ဘူးအာယုံစုံဆက်မဖုံးနိုင်တဲ့အခါကျတော့ဥစဉ်ဒီလိုပဲကိုယ့်အကုန်နေနေတာပေါ့ဒါကြားတော့ကြားတယ်ကြားနေမယ်လို့ဒီရုပ်ကိုမသိနိုင်ဘူးဒီလိုအကျိုးဆွဲရတော့ကိုငင်းနေရတယ်ကိုရုပ်ဖြစ်တယ်ဒါပေမဲ့ကိုမဟုတ်ဘူးလူတယောက်ကဟိုတေကန်ကြီးအကျိုးဆွဲတဲ့လို့ဖြစ်နေတယ်လို့ကိုကကိုငင်းနေရတယ်ဒါဥစဉ်တတရားကြီးကျင့်တဲ့ပုံကကိုလို့ဖာနေရလည်းမဟုတ်ပါဘူးတတရားကျင့်တဲ့အကျင့်ကတော့သူကွာပြီးတော့ရုပ်ပြီးကိုဖာနေလို့လည်းမရဘူးအဲ့ဒါလို့ပြင်းနေတဲ့အချိန်မှာအဲနေ့ကစုပေါင်းပြီးတဲ့အချိန်ရောက်တဲ့အခါကျတော့ဥစဉ်ကမထနိုင်ဘူးအဲ့တော့အာယုံစုံလည်းမပေါ်ဘူးနေ့စဉ်လည်းထပ်မဖုံးတဲ့ဆိုတော့အခုဒီမှာတရားတက်ဟောတဲ့ဒီဥစ္စံတော်ကဥစဉ်ကိုလာပြီးတော့တခါဖွင့်ကြည့်တခါဖွင့်ကြည့်တဲ့အခါကျတော့သူကဥစဉ်ပြီးတော့လက်အကျော်ဆွဲနေတာဟုတ်အကျော်ဆွဲနေတဲ့အခါကျတော့အဲသေပဲသေပြီလားသေခံနေပြီလားအဲ့ဒါနဲ့ဒေါက်ခင်မိတ်တို့ဒီဒေါက်ပညာတို့ဘက်ကခေါ်တဲ့အခါကျတော့အဲ့တော့ကဆရာဝန်တွေပြင်ရှင်းနေသူဆင်းထိုးတဲ့အခါကျတော့ဆေးရမတိုးရဘူးကျားတော်ရဥစဉ်ကိုဘာကောင်းမှသွားကူဖို့လာပြီးတော့ပြင့်နိုင်တယ်ကားနဲ့ကားတော်မရှိနိုင်ဘူးဥစဉ်ဒါဆရာတော်ရဆောက်တယ်နောက်ထပ်၄-၅ရက်လောက်ရန်ကုန်မှာဆောက်နေသေးတယ်နောက်ထပ်၄-၅ရက်လောက်ကြာလို့လာပြင့်တော့လည်းဥစဉ်မရှိနိုင်သေးဘူးကားတော်မရှိနိုင်ဘူးအဲ့ရတဲ့ကမထနိုင်မထနိုင်တဲ့အခါကျတော့ဆရာတော်ရဥစဉ်ကိုမဆောက်နိုင်တော့ဘူးမဆောက်နိုင်တော့ဘာကောင်းကိုဒါကလေးဥေးပေါ်တဲ့ကြွတော့ဥစဉ်တော့ဒီဒီမှာလဲအကြောင်းပါလို့ကြံခဲ့တာပေါ့ကြံခဲ့တဲ့အခါကျတော့ဒီသွေးပြော်ရှိရတခါထိုးလို့ရှိရင်ငါးလုံးထိုးလို့ရဒါကြားနေရတယ်ဥစဉ်နားထဲမှာတခါထိုးရင်ငါးလုံးတော့ထိုးလို့ရဒါပေမဲ့ငါးလုံးမထိုးရဘူးဆရာဝန်ငါးလုံးဆိုများလို့အကြည့်လို့တခါထိုးလို့ရှိရင်ဥစဉ်ကိုနှလုံးထိုးပေးတယ်တခါထိုးရင်နှလုံးလာချမ်းဆောက်ပြီးတော့ထိုးရင်းထိုးရတဲ့အခါကျတော့တစ်ဆောင်ထိုးတော့လည်းဆေးရမတူနှစ်ဆောင်ထိုးလည်းမတူသုံးဆောင်သုံးဆောင်လည်းမတူအဲ့တော့ဆရာဝန်ကဒါစဉ်းစားရတော့ဘောဆေးရမှာမတစ်ဆောင်နှစ်ဆောင်လို့ဆိုတော့အဲ့ဒါသုံးဆောင်လည်းမတူလေးဆောင်လည်းမတူမတူတဲ့အခါကျတော့ဘယ်လိုလုပ်လို့လုပ်ရမှာမသိဘူးဒါဥစဉ်ရလည်းဒီရုပ်ပုံမှာကိုသူနည်းဖြစ်နေတယ်ကိုယ့်ကိုယ်သိဆုံးဘောကိုယ်ကိုတည်ဆုံးဆိုတော့အဲဒီရုပ်ရဲ့ခန္ဓာရဲ့ဘယ်လောက်ခံအောင်လဲကိုယ့်ဘာကိုမှန်းသမှုတကယ်လို့အဲ့ဒီစေနောက်ကဒီထိုးတဲ့စေတွေတိုးရင်တိုးမတိုးလို့ရှိရင်နောက်ထပ်နှစ်နာရီပြင်ပုံမခံအောင်ဒီရုပ်ကအတိအကျသိတယ်ဥစဉ်တော့ဘာဖြစ်လဲဆိုတော့ဒီတိုးရခန္ဓာရဲ့ကိုဟိုအတိုင်းကရတာတော့ဒီရုပ်ရဲ့ခန္ဓာရဲ့ဘောမှာဒီအချင်းကန်နဲ့အတိုင်းကရတယ်ဟောငါနောက်ထပ်ဆေးရတဲ့လေးဆောင်ကြည့်ပြီးမတို့လို့နောက်ထပ်ဆေးတစ်ဆောင်ထိုးလို့မတို့တော့မတို့ရင်တော့နောက်ထပ်နှစ်နာရီလို့သွားတယ်ကြောက်ကြက်ပြီးပြီးကိုယ့်ကိုသိတယ်အဲ့တော့နောက်ထပ်ဆေးငါးဆောင်တော့ထိုးတဲ့အခါကျတော့ဆေးရနေနေတုံးမှန်းပြီးအဲဆေးတုံးမှန်းသိတဲ့အခါကျတော့ဆရာဝန်ကလည်းအတက်လာတော့ဘောဆေးတုံးမှန်းသိတော့နောက်ထပ်နာရီကျန်တဲ့ဆေးဆက်ထိုးအဲထိုးရင်လည်းနောက်ပိုင်းကျတော့ဒီသွေးတွေအရင်ကောင်းကလို့ပြန်ပြီးတော့လက်ပတ်လာအရင်ကောင်းကအတိုင်းပြန်ဖြစ်လာအဲ့တော့အရင်တိုင်းပြန်ဖြစ်လာတော့အဲ့တော့မှတစ်ဆင့်ရန်ကုန်ကိုအဲကားနဲ့ကြွလာကြွလာပြီးတော့ရန်ကုန်မှာတစ်ခါခုအဲ့တော့ရန်ကုန်မှာခုမှပဲပျောက်သွားတယ်ယောဂကဒါဥစဉ်တို့ဖြစ်ခဲ့တယ်ဒီတရားအကျင့်တဲ့ပုံကလေလွတ်မြောက်အောင်ဟိုနေတတ်တာလို့ဒီရုပ်ပေါ်မှာလွတ်မြောက်အောင်မနေတတ်ရဘဲနဲ့ဒီရုပ်ကိုသွားပြီးတော့ဆွဲမိလို့ရှိလို့ရှိရင်ဥစဉ်တို့ဒီလို ရှိတော့မှာမဟုတ်ဘူး။ဘာဖြစ်လဲဆိုတော့ဒီရုပ်ကိုဆွဲပြီးတော့ကြောက်လန့်ပြီးတော့ဒီကြောက်လန့်တဲ့စိတ်နဲ့ပေါင်းပြီးတော့နေမိလို့ရှိရင်ဒါတော့အသက်ရှင်ရှင်မနေရဘူးပေါ့။ဥစဉ်တို့လောကမှာ။အဲဒီရုပ်ကမှနှုတ်နေလို့ရှိရင်တရားမှာသူကိစ္စဒီရုပ်ကန့်ရှင်ကုန်သွားလို့ရှိရင်ဒီပြတ်ပြီးတော့ဒီသေသွားမှာသူကိစ္စ။အဲကန့်ရှင်မကုန်ခင်ဒီမတရားသတိထားပြီးတော့ဒီတရားကိုစင့်ကြံအထုတ်ပြီးတော့ရှုမှတ်ပွားများမှာဥစဉ်တော့လည်းဒါကြောင့်မို့ဒီတရားကျင့်တဲ့ယောဂီတွေတော်ရုံတိုင်းတော့မဖြစ်ပါဘူး။ဒါဥစဉ်တော့ဆိုလို့ရှိရင်အခုဆရာတော်ကြီးကဒါလက်တွေ့ပဲဥစဉ်တော့ဒီအခုလက်ရှိဆရာတော်ကြီးကတခါတည်းဒီပြည်တွေဖြစ်ဒီပြည်တွေဖြစ်တဲ့အခါကျတော့ဆေးတရားနဲ့ဆေးပြင်းတွေတောက်ရအောင်တော်ရတဲ့ခါကျတော့ဆရာဝန်တွေကပြောလိုက်ပြောလိုက်တဲ့ခါကျတော့6လပဲခံမယ်6လပြင်ပုံမနေရဘူး6လတော့မှတော်တော်ကံကောင်းမှ6လပြည့်အောင်နေ3လနဲ့ပြန်လုံတော့မှာပဲဒါဒီတီဗီဖြစ်နေတဲ့ခါကျတော့အဆုတ်တွေက6ကပ်ပြီးတော့တိတ်မှမရှိတော့တာဟုတ်အခုအဆုတ်ဆိုလည်းဆရာတော်ကြီးဆိုညာဘက်ကတချမ်းကတချမ်းလုံးမရှိတော့ဘယ်ဘက်တချမ်းကလည်းသုံးဖို့ပုံတစ်ပုံလောက်ပဲရှိတော့ဒါဒီတရားနဲ့ကြတော့နေလို့ရနေတာပဲအဲ့တော့ဒီဆရာတော်ရလည်းနောက်ဒီရှင်းုံပြန်သွားတဲ့ခါကျတော့ဆရာဝန်တွေကအော်လေဆရာတော်ကြီးကလည်းအဲဒီပြည့်ဖြစ်တော့နည်းနည်းပြန်ကောင်းလာတဲ့ခါကျတော့ဆုံးရတဲ့ဖုံးလို့ဝင်တော့အသားရည်လေးတွေလည်းပြန်ပြည့်လာတဲ့ခါကျတော့အော်လေတစ်နှစ်ကျော်ကျော်နှစ်နှစ်လောက်ပြန်တွေ့တဲ့ခါကျတော့ဘာဖြစ်လဲဆိုတော့ဒီရုပ်ပါတော့သူ့အတူဖြစ်တာသဘာဝပဲလေအတူဖြစ်လိုက်ရင်သူ့အတူကာရှင်ကုံမှသူ့တက်တန်းကုံမှကိုကာရှင်ကုံမှသူသိမှာဒီရုပ်ရဲ့အမှန်ရဲ့အဲကိုကသွားပြီးတော့ဒီဆရာဝန်ရဲ့စစ်ချက်ကိုအဲသွားဆွဲပြီးတော့6လပဲခံတော့ပဲဆိုပြီးတော့ပေဖို့တာသွားဆွဲနေတော့အဲ့ဒီယောဂီ6လမနေရအများဆုံးနေရ7လပဲသူ့စိတ်ကသူ့မသိသေးအောင်တတ်နေပြီဟုတ်မတည်တည်အောင်တက်တော့စမ်းလို့လည်းမဝင်အိမ်လို့လည်းမပြောတနေ့တခြားတနေ့တတိတဲ့တနေ့တပိုင်ပိုင်တလင်းလင်းဖြစ်ပြီးတော့ပြရတော့ဆောက်လာမှမရဘူးလေအခုဆရာတော်ကြီးကတော့လွတ်နေတာဟုတ်သူ့ပုံမှာလွတ်နေတဲ့အခါကျတော့ဘယုံဆိုင်ဒါသူ့ရဲ့စိတ်ပညာနဲ့သူတက်တဲ့သူ့ဘက်သူဒီစိတ်ချက်ချပြီးတော့ပြောတယ်ဒါသူ့လို့အဲသူ့ကလည်းကိုယ်လည်းကိုယ့်လို့ကိုယ်လို့ဒါဆရာတော်ကြီးဥစဉ်တို့ပြန်ဟောပြလို့ဥစဉ်တို့လည်းသူ့ပြန်ပြောပြတယ်အဲ့တော့ဒီတရားတွေကိုကျင့်တာကျင့်ပြင်းပြီးတော့တယ်ဥစဉ်တို့လည်းကိုယ်တိုင်နေကျင့်ခဲ့ရပြီးတော့တကယ်စမ်းပါရင်မကောင်းတဲ့အခါကြတယ်လေတရားတက်လို့ဒီလိုထိုင်တော့တရားရတယ်ဆိုရယ်အဲကိုယ်ဝေဒနာကိုတက်အောင်စောင့်နေရတယ်အဲဒီရုပ်ရဲ့စမ်းပါရင်မကောင်းဘူးဆိုလို့ရှင်ဝေဒနာဖြူဖြူလူးရှာကြရမလို့ဒါလိုက်ပေါ်ပြဝေဒနာဒါလိုက်ပေါ်ပြနေတဲ့အတွက်ဒီရုပ်ကျင့်တဲ့ပုံကကိုယ်စိတ်နဲ့ကိုလွတ်အောင်သတိပြထားပြီးတော့ရှုရင်းရှုရင်းရှုရင်းနဲ့လေဒီရုပ်နဲ့ကိုယ်နဲ့ဝေးတဲ့ဝေးဝေးဝေးဝေးသွားတယ်ဒီရုပ်နဲ့ဝေးနေပုံလုံးမြောက်လေဒီရုပ်နဲ့ဝေးနေပုံလုံးမြောက်လေပုံလုံးမြောက်လေကိုချမ်းသာသွားတယ်ဒါကြောင့်မဟုတ်ဦးစင်းတို့လေဒီတရားကိုကျင့်တဲ့အပေါ်မှာယုံကြည်တယ်ကြားတယ်ယုံကြည်တယ်ကြိုးစားပြီးတော့လေပုံပြီးတော့ဦးစင်းတို့တရားရှိလို့အထုတ်တယ်အထုတ်ကြရပါတယ်ဦးစင်းတို့ဒါကြောင့်မို့လို့အခုတရားကျင့်တဲ့ယောဂီတွေဒီဝေဒနာတက်တယ်တရားမကြခြင်းနဲ့။ဘာဖြစ်လဲဆိုတော့ဥစဉ်ဆိုလိုတာတရားမကြဖို့ပြောတာ။နောက်ပြီးဆိုဝေဒနာနည်းနည်းလောက်တက်လာရင်စိတ်ကတမဲတမျိုးပြောင်းသွားတယ်။ဘာကြောက်တဲ့စိတ်တွေပေါ်လာတယ်။ပြင်ကျင်တဲ့စိတ်တွေပေါ်လာတယ်။အဲ့ဒီကြောက်တဲ့စိတ်တွေပြင်ကျင်တဲ့စိတ်တွေပေါ်လာပြီဆိုလို့ရှိရင်တရားနဲ့ပြန်တွန်းတယ်။ဒါမှမဟုတ်ရင်စိတ်ကိုရှုတဲ့ရှုကြောက်တဲ့စိတ်ကိုပြန်ရှု၊လန့်တဲ့စိတ်ကိုပြန်ရှု၊စိုးရိမ်တဲ့စိတ်ကိုပြန်ရှု၊မရှုတတ်တဲ့ယောဂီကတော့ခန္ဓာဘာနာဇံတွေကိုပြန်ပြီးတော့ရှုခြင်းရအောင်။အဲ့လိုရှုခြင်းလို့ဇံပေါ်ရောက်သွားရင်ပြန်လွတ်သွားနိုင်တယ်။ဒါပေမဲ့ဇံပေါ်ရှုခြင်းနဲ့ဆိုပေမဲ့လည်းဂျုံတွေကပြန်ရှုလို့မရဘူး။ယောဂီတွေကိုရှုရင်းရှုရင်းနဲ့ဝေဒနာပေါ်ပြုတ်ကြပါလေစိတ်လေးရဲ့ဝေဒနာကိုပြုတ်ကြသွားတဲ့လေလေဘာမှမကြောက်ဘူးလက်ကနေဆိုကြောက်သွားတယ်အဲ့ဒီဝေဒနာကိုပြုတ်ကြသွားတဲ့စိတ်လေးကိုဇံပေါ်ရောက်အင်းနာကြတော့လေအတ္တကောင်ကိုရှူရတယ်အတ္တကောင်ရှူတင်တော့မှတော်တော်နဲ့ပြန်မရောက်ဘူးကိုယ်မှာဒီအောက်မှာသွားကတ်နေတဲ့စိတ်ကို ဆွဲတင်တာပဲဒါကနေခုမှဒီဝေဒနာမှာသွားကဲ့ကြည့်တဲ့စိတ်လေဒါလေးဆံပေါ်ဆွဲတင်ဆွဲတင်နဲ့စိတ်ရမရှိတော့ဘူးဘာလဲဆွဲတင်လို့ဟိုမရောက်နိုင်လို့မရှိတော့ဘူးစိတ်တစ်စိတ်ရအဲ့တော့စိတ်တွေကမရှိတဲ့အခါကျတော့ဒီနေတဲ့စိတ်ကကိုယ်စိတ်ကဟိုကိုယ်နေကတ်တာမှတော့အကက်မကောင်းဘူးဒီတော့မှသွားကတ်နေတဲ့စိတ်ကတကယ်အကက်ကောင်းတယ်ဘလို့မှဆွက်ဖာလို့လည်းမရတော့ဘူးအဲ့တော့ခမ်းလာများလာတဲ့အခါကျတော့ဒီစိတ်ကိုအောက်ကိုရောက်ခံနိုင်တော့တရားအထုတ်တဲ့ယောဂီကအဲ့တော့ဒီရုပ်ပေါ်ကိုခမ်းလာများလာတော့အရောက်မခံနိုင်တော့မှအဲ့တရားအထုတ်တဲ့ယောဂီကဖြည်းဖြည်းတတိယတွေပို့ပြီးတော့ကောင်းလာကောင်းတဲ့ကောင်းလာအဲ့တတိယတွေကောင်းလာလို့လေဒီရုပ်ပေါ်ကိုဒီစိတ်လေးမကြတော့ဘူးအဲ့စိတ်မကြတော့တဲ့အောက်ကိုဒီစိတ်မရောက်ပြတိထားနိုင်တဲ့ယောဂီဆိုလို့ရှိရင်ဒီတရားအားထုတ်ဘလဝေဒီဝေဒနာတတ်တဲ့ဝေဒနာအောက်မှာဖြစ်တာတတ်တဲ့ဒီဝိညာဉ်ဖက်နေမှာဒီစိတ်လေးကလွတ်မြောက်ပြီးနေတာတတ်တဲ့သူ့ဘာလို့ကွာနေလဲဟိုစိတ်နဲ့ရေမရောတယ်လို့ပေါ့စိတ်နဲ့ရေဘလောက်ဝင်ရောရောဘလောက်ဝင်မှုလဲဒီအောက်မှာဆရာဘောမှာဖြစ်တယ်လို့ဒီသတိဝဝေဒနာကတမလင်ခွေမယ်ကိုယ့်ရဲ့လွတ်မြောက်တဲ့စိတ်လေးကအာနာပါနစံနေဘူးသူ့ဘာလို့ပြီးကြစီ क्वे ပြီးတော့နေနေရဲ့ဒါကြောင့်မို့ဦးဇင်းတို့စံနေပြရတယ်ဆိုတာမိမိတို့ကိုအကြောင်းမဲ့ပြရတာမဟုတ်ပါဘူးဒါကြောင့်မို့ဦးဇင်းတို့ဒီစံနေကိုပြကြလို့ရှိရင်စိတ်ကိုမရှုတဲ့ယောဂီရဲ့ဒီစံလေးလေးတွေကိုဝေဒနာသက်ရင်သရာမကြဘဲနဲ့ဦးဇင်းတို့တရားပြောသလိုသင်္သင်ခြားကြလေးကြိုးစားပြီးတော့အထုတ်ပြပါလို့ဒါဥစဉ်တတိပေးပြောကြရင်လည်းဒီညဘက်ထိုင်မှလည်းတရားကိုဆက်ရပြီးတော့အထုတ်ကြရအောင်အဲဒီတော့အားလုံးလှုပ်ရှင်နမောတတ္တသုံးရေးဆိုကြရအောင်